စစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းရှိဘူးခိုင်တပဲရင်မြို့နယ်တဲကမင်းဆွေနှစ်ကြီးရွာမှာဒေသခံရှိဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဝင်လာတဲ့အတွက်ရွာသားတွေလည်းထွက်ပြေးတိမ်းဆောင်နေကြရပါတယ်စကိုင်းတိုင်းရင်းမပင်တဲ့ကဏီနယ်ကြားမှာလည်းစစ်ကောင်စီတပ်ကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုရန်နိုင်ကပြောပြပါမယ်
စစ်ကောင်စီကနေမြေရှင်းလင်းတာတွေရှိနေတဲ့စကိုင်းတိုင်းရွှေဘူခရိုင်တပင်းမြို့နယ်တဲကမင်းဆွေနဲ့ကြီးရွာကိုဒီနေ့မတ်လ4ရက်တောက်ကြနေမနဲ့လင်းအားကြီးအချိန်မှာစစ်ကောင်စီတပ်တွေရောက်ရှိလာပြီးတော့ကြီးရွာမှာကင်းဆောင်ပေးနေသူ10ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်သားတွေဝင်လာတဲ့အတွက်မင်းဆွေနဲ့ကြီးရွာသားတွေကြောက်ရွံ့ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဟုတ်မင်းဆွေနဲ့မှာဖြစ်တာဗျာဟုတ်မနဲ့ခင်ဝီလီဝီလင်းပေါ့9နာရီကျော်6နာရီခန့်လောက်ပါဆိုင်မြင်ကနေထွက်လာတဲ့စစ်ကြောင်းကနေပြီးတော့ကျွန်တော်တို့ဒီကင်းဆောင်နေတဲ့ခလေးကြီးဒီရွာပြီးရွာသားလေးတွေကိုသူတို့တာဝေးရကလေးချင်လို့နေမှာပေါ့ဗျအဲ့ဒါကိုအသက်သွားတာအရှိရောက်ရွာမှာဟောပေါ့ဗျာဓာကလာဒီလူဖြစ်နေအောင်ဖြူဖဲ့ကျတော့ကျွန်တော်တွေကြောက်ရန်ကြောက်လို့မအားလုံးစုပြီးတော့ကောင်းကောင်းအိတ်လို့ရအောင်သူတို့လာရင်စစ်သားတွေလာလို့ရှင်ပြီးလို့ရအောင်ဒါမျိုးစောင့်ကြည့်တဲ့အခွင့်အရေးမှာမမှန်းတော့မရှိဘူးသူတို့ဟုတ်အားမရှိတဲ့အချိန်ခါရတာပေါ့သူ့အောင်သူတို့ဖြစ်တာကတော့10ယောက်ကျော်ပေါ့ဒါပေမဲ့2ယောက်3ယောက်တော့လွတ်ခဲ့တယ်ပေါ့နော်တခြားတယောက်ကလက်မောင်းမှန်တယ်ကြားတယ်တယောက်ကတော့ဟိုတော့ကဘာလို့ကျော်လွတ်ခဲ့တာလဲအဲ့ရွာလာပြီးပြီးနေရတယ်ကျွန်တော်စပေးဆောင်ရတယ်သူတို့နောက်တစ်ခါပြန်လာမှာဟိုကြောက်လို့မဟုတ်ဘူးကျွန်တော်ရှောင်ရကြီးကတော့ဟုတ
်ရွာသားတွေကိုတက်ဖြတ်မီးရှို့သွားတာဖြစ်ပါတယ်အခုလိုမင်းဆွေနေကြေးရွာမှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတာမရှိသေးပါဘူးတပင်းမြို့နယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိတာလားနဲ့ချီရှိနေချိန်မှာခုလိုစစ်တပ်ကနေမြေရှင်းနေနေတာဖြစ်ပါတယ်။2021ခုနှစ်ဒဇမလတုန်းကစစ်ကောင်စီကလေကြောင်းကနေပြစ်ခတ်ပြီးတော့နေမြေရှင်းနေမှုတွေလုပ်ခဲ့လို့တပင်းမြို့နယ်ထဲကကြေးရွာတော်တော်များများကထောင်ထဲချီတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်နေပြီးတော့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေပါတယ်။ဖေဖော်ဝါရီ26ရက်နေ့ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့ရင်းမပင်ခရိုင်ကဏီမြို့နယ်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်။ကနေမျိုးနဲ့ချောင်းမအရှိကြီးရွာကိုမတ်လ4ရက်တောက်ကြနေ့ကစစ်တပ်ရောက်လာပြီးပြစ်ခတ်ခဲ့တာမှလည်းအရသာတဦးကြီးစံထိမှန်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။ချောင်းမကြီးရွာချောင်းမအနောက်လာပေါ့ဗျာချောင်းမအနောက်လာပုံကြောင်းကိုတခါတက်ဆွဲသွားတယ်။ဟုတ်ကဲ့ဗျာအဲ့မှာလည်းရွာကဝင်တဲ့ခါရောက်တော့အဲတို့လည်းနဲ့အဲပြစ်ပြီးရောပဲသူတို့ချင်းချောက်ပြီးအတန်နေပြီးဝင်တော့တာပေါ့ဗျာကိုကအဲ့လိုဝင်ပြီးတာမြင်တဲ့သူကိုလည်းသူတို့ကပြစ်တော့ရတယ်။အဲ့လိုပြစ်တဲ့အခါရောတကဒီနေ့လဲအချောင်းမရော်လာတယောက်ဥကောင်းမှပြီးတော့ထိသွားတယ
်။ရမေမင်းမြို့နယ်တဲကချင်းပုံးရွာနဲ့ညောင်ကန်းရွာဘက်မှာလဲဖေဖော်ဝါရီ26ရက်နေ့ကစစ်ကောင်စီတပ်ကဒီချောင်းကနေပြစ်ခတ်ခဲ့လို့အရသားနဲ့ဒေသခံကာကွယ်တပ်ဖွဲ့ဝင်9ဦးထပ်မင်းတေဆုံးခဲ့ပါတယ်။ဖေဖော်ဝါရီ28ရက်မှာလဲရမပင်နဲ့ကဏီမြို့နယ်ကြားကတပီးရွာကိုလေကြောင်းကနေပြစ်ခတ်ပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်200ထပ်မနည်းမီးလောင်ဆုံးရှုံးခဲ့ပါတယ်။လက်ရှိအချိန်မှာရမပင်နဲ့ကဏီမြို့ကြားကတပီးကြီးရွာ၊လင်ပုံးကြီးကြီးရွာ၊မိုးကောင်းကြီးရွာ၊ဇီးပင်တွင်ကြီးရွာ၊ချောင်းမကြီးရွာစတဲ့ကြီးရွာ6ရွာကစစ်ဘေးဒုက္ခသည်2000လောက်ဟာတောတောင်နေတဲ့ထွက်ပြေးပုန်းခိုနေရပါတယ်ခင်ဗျာ။